ှင်ပါခင်ဗျာဒီကနေ့ကျွန်တော်တို့ RFA တနင်္ဂနွေစကဝိုင်းအတွက်ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့အမေရိကန်ပြည်ထောင်စုမြန်မာအရေးလှုပ်ရှားမှုအဖွဲ့ USCB မူဝါဒညွှန်ကြားမှုဦးအောင်တင်းထိုင်းနိုင်ငံအခြေစိုက် Network Media သတင်းနဲ့ Media ကွန်ရက်အဖွဲ့ Editor ဦးအောင်နိုင်နဲ့ BMA မြန်မာသတင်းတပ်မဲ့ကအတွင်မှုဦးဆန်မိုးဝေတို့ဖြစ်ကြပါတယ်အခုပြီးခဲ့တဲ့ဇန်နဝါရီလကုန်ဖေဖော်ဝါရီလစန်းရက်ပိုင်းတွေမှာကုလသမဂ္ဂကအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mr. Ibrahim Gambari ဟာအိန္ဒိယနိုင်ငံကိုသွားရောက်ပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးအမျိုးသားပြန်လည်ရင်ကြားစီရေးကိစ္စပြီးမှအိန္ဒိယနိုင်ငံအနေနဲ့ပို့ပြီးတော့လိုလိုလားလားထိထိရောက်ရောက်နဲ့ဆောင်ရွက်ပေးဖို့မြန်မာစစ်အစိုးရပေါ်မှာတတ်နိုင်သလောက်ဖြောင်းဖျက်တိုက်တွန်းပြောကြားပေးဖို့တွေကိုအိန္ဒိယခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ဆွေးနွေးခဲ့ပါတယ်။အဲဒီလိုဆွေးနွေးခဲ့တဲ့ထက်ထက်မှအိန္ဒိယနိုင်ငံဒုတိယသမ္မတရောနိုင်ငံခြားရေးဝန်ကြီးရောနိုင်ငံခြားရေးဝန်ကြီးဌာနအတွင်းဝင်တို့ပါပါဝင်ခဲ့ကြပါတယ်။ပြီးတော့ခီးစဉ်ပြီးမှမြန်မာနိုင်ငံအပေါ်မှာစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်နေတာကိုအိန္ဒိယအစိုးရအနေနဲ့သဘောမတူလက်မခံနိုင်ပေမဲ့လို့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တွေကိုပံ့ပိုးကူညီသွားမယ်လို့အိန္ဒိယခေါင်းဆောင်တွေကပြောကြားခဲ့တဲ့အကြောင်းကိုလည်းပဲမစ္စတာကမ်ဘာရီကထုတ်ဖော်ကြေညာခဲ့ပါတယ်။ဒီတော့ကမစ္စတာကမ်ဘာရီရဲ့အခမ်းအကဏ္ဍမစ္စတာကမ်ဘာရီတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စတွေဟာဘလောက်အထိအောင်အကျိုးသက်ရောက်မှုရှိလာနိုင်မလဲဆိုတာတွေကစဉ်းစားစရာတွေပါ။အိန္ဒိယအစိုးရကလည်းပဲမြန်မာစစ်အစိုးရနဲ့ဆက်ဆံနေတဲ့နေရာမှာမြန်မာနိုင်ငံထဲမှာဒီမိုကရေစီပေါ်ထွန်းလာတာကိုမြင်ကျင်ပါတယ်လို့ပြောနေပေမဲ့လို့မြန်မာနိုင်ငံကသဘာဝဒဏ်ငွေလိုတရားစာရပစ္စည်းတွေရရှိနိုင်ဖို့ထိုင်းတို့မလေးရှားတို့ဗီယက်နမ်တို့စတဲ့အရှေ့တောင်အာရှနိုင်ငံတွေကိုခရီးလမ်းပွင့်လာနိုင်ဖို့မြန်မာနိုင်ငံကိုအသုံးချနိုင်ဖို့စတဲ့ကိစ္စတွေကိုဦးစားပေးပြီးတော့မြန်မာစစ်အစိုးရပေါ်မှာမျက်နှာမပြည့်ရအောင်အညိုညင်မခံရအောင်ဆောင်ရွက်နေတာကိုလည်းပဲသောတာရှင်တို့သိပြီးဖြစ်ကြပါတယ်။ဒီတော့ကအခုမစ္စတာကမ်ဘာရီအိန္ဒိယနိုင်ငံကိုတွားရောက်ခဲ့တဲ့ခရီးစဉ်နဲ့ပတ်သက်ပြီးဘယ်လိုရှုမြင်သုံးသပ်မိလဲဆိုတာအမေရိကန်အခြေစိုက်USCB အမေရိကန်ပြည်ထောင်စုမြန်မာအရေးလှုပ်ရှားမှုအဖွဲ့မူဝါဒညွှန်ကြားမှုဦးအောင်တင်ကိုစတင်ပြီးတော့မေးမြန်းနေပါတယ်ခင်ဗျာ
။ဟိုမစ္စတာကမ်ဘာရီအနေနဲ့ဒီမြန်မာရေးဖြည့်ဆည်းမှုတွေဒီအိန္ဒိယနိုင်ငံများရဲ့ထောက်ခံပံ့ပိုးမှုဟာအရေးကြီးတယ်။ဒါကြောင့်မလို့ဒီအိန္ဒိယနိုင်ငံများကိုမြန်မာစစ်အစိုးရဘက်မှဒီတစုံတရာဖိအားပေးနိုင်ဖို့လိုအပ်တယ်ဆိုတဲ့အတွေးအခေါ်နဲ့ဒီဒေသတွင်းနိုင်ငံတွေကိုလှည့်လည်စည်းရုံးနေတာကျွန်တော်တို့ကြားသိရပါတယ်။ကျော်တရားရွေးချက်ကိုလည်းကျွန်တော်တို့ဟိုဟာဖြစ်ပါတယ်အသိထားကြည့်ပါတယ်ဒါလည်းဟိုမှန်ကန်တဲ့လမ်းကြောင်းတစ်ရက်ပါပဲမြန်မာနိုင်ငံရေးပြဿနာပြင်းထန်မှုတွေမြန်မာအိန္ဒိယနိုင်ငံများရဲ့ဖိအားပေးမှုကအဓိကအရေးတကြီးအခက်အခဲနဲ့လိုအပ်နေတာ哦ဆိုတော့အခုသူအိန္ဒိယနိုင်ငံကိုသွားတယ်အိန္ဒိယအစိုးရတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးပြီးတော့အိန္ဒိယအစိုးရကိုမြန်မာရေးကိစ္စမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ဖို့သူဟိုတိုက်တွန်းနှုတ်ဆော်ခဲ့တာရှိတယ်ဒါပေမဲ့အဲ့ဒီပုံမှာအိန္ဒိယအစိုးရရဲ့တုံ့ပြန်မှုပုံကိုကျွန်တော်သိချင်တဲ့အားရမှုရှိပါဘူး။အခုဟိုကြားသိရတယ်လို့ပေါ့နော်။အိန္ဒိယနိုင်ငံရဲ့ဝန်ကြီးကိုမြန်မာနိုင်ငံကိုတွားရောက်မယ်။ဟိုကမ်ဘာကြီးကြံပြသလိုပဲမြန်မာစစ်အစိုးရကိုမြန်မာနိုင်ငံအတွင်းမှာတွေ့ဆုံဆွေးနွေးရင်းနှီးနိုင်တဲ့နိုင်ငံရေးပြဿနာတွေဖြေရှင်းဖို့သူဟိုဆွေးနွေးချောင်းပြမယ်လို့လည်းကျွန်တော်တို့ကြားသိရတယ်။ဒါပေမဲ့အဲ့ဒီ UAE တခုရင်းနဲ့တွားတွေ့ရဆိုရင်တော့အိန္ဒိယနိုင်ငံရဲ့ဝန်ကြီးရဲ့ခရီးစဉ်ကကျွန်တော်တို့အတွက်ဟိုမျှော်လင့်ချက်ရှိတဲ့ခရီးစဉ်မျိုးအားရှိတဲ့ခရီးစဉ်မျိုးဖြစ်ပါလိမ့်မယ်။သို့တော့လည်းဒီနိုင်ငံရေးရွေးချယ်တခုရတာမကပဲအခြားသောစီးပွားရေးရွေးချယ်တိပါပါလာကျွန်တော်တို့တွေ့ရတယ်။ဒီမှာဒီကရဒန်မြင့်မှာသူတို့ပူပေါင်းဆောင်ရွက်မှုကိစ္စတွေနောက်တော့စစ်တွေစစ်ကမ်းကိုသတိမြင်ပြီးတော့အိန္ဒိယစီးပွားရေးလုပ်ငန်းရှင်များအတွက်အသုံးပြုကိစ္စတွေဒါတွေလည်းပါတဲ့အခါကျတော့အထုံးစံတိုင်းမြန်မာစစ်အစိုးရစီကနိုင်ငံများကောင်းသောချက်ကသွားမယ်တစ်ဖက်ကဒီမိုကရေစီရပြပြည်ပြင်ကြောင်းလေးတခုပြောသူတို့တစ်ဖက်ကလည်းစီးပွားရေးဆိုင်ရာပူပေါင်းဆောင်ရွက်မှုအတွက်ဆွေးနွေးမယ်ဆိုလို့ရှိရင်မြန်မာစစ်အစိုးရတော့ကိုတက်တစ်ခုပဲနားထောင်မှာပါဒီမိုကရေစီရအောင်ပြောနေစီးပွားကိစ္စဆိုလို့ရှင်တော့ပါလို့ကျင်တယ်ပေးလိုက်မယ်ဆိုတာမျိုးပေါ့လေဆိုတော့အိန္ဒိယအစိုးရအနေနဲ့အခုလိုမျိုးစီးပွားရေးကိစ္စကိုကဦးစားပေးပြီးတော့မြန်မာစစ်အစိုးရနဲ့ဆွေးနွေးမယ်ဆိုလို့ရှင်တော့အိန္ဒိယအစိုးရရဲ့မြန်မာစစ်အစိုးရဘက်မှာဒီမိုကရေစီရပြည်ပြင်ကြောင်းလို့ဖိအားပေးတယ်ဆိုတာအပြင်းစံအားဖြင့်တာလည်းရှိပြီးတော့အတွင်းအနှစ်သားရအားဖြင့်တော့သူရဲ့စီးပွားရေးကိုသာလေဦးစားပေးမယ်လို့ကျွန်တော်ယူဆခံမှန်းလို့ရပါတယ်ဒီလိုအဖြစ်အပျက်မျိုးကိုလည်းရှင်းမှာအခြားချက်သောနိုင်ငံတကာသောင်းဆောင်တွေပြတ်သားခဲ့ပြီးပါပြီဆိုတော့စီးပွားရေးရွယ်ချက်သို့မဟုတ်မိမိနိုင်ငံရဲ့အကျိုးစီးပွားကိုပါဦးတည်ထားပြီးတော့မြန်မာနိုင်ငံရဲ့ပြည်ထောင်စုဝင်ရောက်ဖြည့်ဆင်းဖို့ကြိုးစားမှဆို Lucian, or Paloma of Yashin in the Mopo.
Okay, correct. General Lever, D. Pia de Boma, Tona Jimmy Raboli, the India Nanga, Suyan in Naga, Turunanga, Josie Bobshi, Tumu Drago, Ute Thomas, Ragor, Taro, Yomata, and Yam Shibau, not General Benanga, Mapi, or Go Time, Kulum, Yo Dragura, Uza Pipiro, Season, Los on Yala, the Jibabe, Tamalu, the Kushizaga, Guke, a car, the Mayama, the Nanga Nega, the Jibuala, Biro, all that Dekamashila, and Emya, Gabane, and Y, Sanwe Biro. Nanganaga, Yukinema, Bawin Kapiada, a goosolusin, Tona Lupila Babi, Ero Teo Suya Boma, Nanganagani, Wine Biro, Nama Nanga Kesa Gu, PRB Biro, Piobis Vivalu, Tonsu Nizadalu, India Nangangu Leve, Nama Nanga Boma, Oza Tekama, at the Dendin Shima Be, Tajamulu, Nama Suyago, Tuma Bivalu, Taito Nizada, Lepibare, Eragona, Wan in Pioluve. The India Gonon Nega, Nemananga Nessas and Nema, Sibuai Kesarigu, Uza Pila, you know, Taga, Massilore Kesalo, Yusama Vecna. Ero, T. Chini Boma, Tenena Media, Konya Pet, Network Media, Uzuga, Eda Wanang Lebe, Pelotona Media, some media decma.
Okay, a cool the cowboy, the India Nanganjai, when G. Toraga, Tinema Nangango, Togi Tor, Sansu Gina, Sunipo, Taitombo, Tatin Mahofu, Tru. ဒီလိုမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားမှာလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေဆွေးနွေးဖို့လဲပါတယ်လို့သိကြားသိရပါတယ်ဆိုတော့ဒီဟာကတော့ခုနကကိုအောင်တင်ပြောတော့တာနဲ့ကျွန်တော်မြင်လာတဲ့အမကွာပါဘူးအဓိကတော့သူတို့ဆွေးနွေးမယ်သူတို့ဧပြီလလောက်မှာဒီကလတန်ပရောဂျက်ပေါ့နော်ဒီစစ်တွေဂျီနက်စစ်ကန်ဆောက်လို့ရေးပါတော့အပိဒါလက်မှတ်ထိုးနိုင်ဖို့ကြိုးစားနေရရှိတော့ဒီကိစ္စတွေကို အာပြူပြီးတော့တော်တော်လေးဆွေးနွေးမယ်လို့ထင်ပါတယ်ကျွန်တော်မြင်လာကြတော့အိန္ဒိယတံပါရီရဲ့ခရီးစဉ်မှာတံပါရီကဒေတာရင်းနိုင်ငံတွေကိုသွားတယ်သွားတဲ့နေရာမှာမဟာဗျူဟာတိတ်မရှိဘူးလားလို့ကျွန်တော်မြင်လာပေါ့ထိုင်းနိုင်ငံကိုလာတယ်ဟိုအစိုးရအပြောင်းလဲလောက်ခံပြီးမှဆင်းလူဆဲဆဲအစိုးရနိုင်ငံကြီးဝင်ကြီးနဲ့တွေ့ပြီးတော့သွားတယ်ဆိုတာမျိုးဖြစ်တဲ့ခါကျတော့သူ့ရဲ့ခရီးစဉ်ကဘယ အကျိုးရှိအောင်စဉ်းစားတဲ့လေဆိုရဲအပေါ်မှာတော့စဉ်းစားစရာဖြစ်ပါတယ်ဆိုအိန္ဒိယကိုသွားတယ်ဆိုရင်အိန္ဒိယနဲ့မြန်မာဆက်ဆံရေးတရုတ်ကိုမထည့်တော့လို့မရပါဘူးဖြစ်နိုင်မယ်ဆိုလို့ရှင်တော့အိန္ဒိယရောတရုတ်ကနှစ်နိုင်ငံလုံးကိုပြိုင်လို့နှိပ်ပြီးတော့မြန်မာနိုင်ငံပေါ်မှာဘယ်လိုတွန်းအားပေးကြမလဲဆိုတဲ့ဟာမျိုးလုံးနိုင်တော့ပိုကောင်းနေလို့ထင်တယ်အိန္ဒိယနိုင်ငံရဲ့ဝ
မြဲလို့ပါဆိုတာလောက်ကိုအပေါ်ရန်ပြောခဲ့တာမျိုးဆိုရင်တော့အောင်မြင်မြင်ထင်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီအစ်စ်ဆိုရအနေနဲ့အခုကိုအောင်တန်းတို့ကိုအောင်တန်းတို့ဆွေးနွေးခဲ့တယ်လို့ပေါ့လေဘယ်လိုခြေလမ်းနေနဲ့ဘယ်လိုရည်ရွယ်ချက်တင်နေသွားနေတာလဲမစ္စတာကမ်ဘာရီပြန်သွားပြီးတဲ့ရက်ပိုင်းအတွင်းမှာဒီအိန္ဒိယအရာရှိကြီးတွေကမြန်မာနိုင်ငံကိုသွားတယ်ဆိုတော့ကမ်ဘာရီရဲ့တွန်းအားပေးမှုကြောင့်ပဲလားသူတို့ရဲ့အကျိုးစီးပွားနော်ဒီကလတန်စီမံချက်တို့နောက်ပြီးတော့စစ်တွေစိတ်ကမ်းတိဆောက်ရေးစီမံချက်တို့အတွက်အဓိကဦးတည်ပြီးသွားလာဆိုတာကျွန်တော်တို့စောင့်ကြည့်ရအောင်ပါပေါ့လေဒီတော့ဒီ Burma Media Association မြန်မာသတင်းသမက်ကအဖွဲ့ကအတွင်းမူဦးစံမိုးဝေကိုလည်းပဲဒီကိစ္စတွေအပေါ်မှာဘယ်လိုသုံးသပ်မိလဲဆိုတော့ကျွန်တော်မေးပြကြည့်ခင်ဗျဟု
တ်ကဲ့ခုဒီကောက်ဟာအိန္ဒိယရဲ့ကန္ဓမာအရေးတို့ကြောင့်လည်းဗမာပြည်ကိုသွားရဆိုတာစောက်တယ်လို့ပြောရမယ်ဆိုတော့သူတို့အဓိကဆိုတာဒီကလတန်စီမံရင်းအင်းကိစ္စအတွက်ပဲအဓိကထားပြီးသွားတော့ပါနော်တပည့်ဆုံးသူတို့ဘာပဲဖြစ်နေလဲဆိုတော့ဗမာပြည်ကိုသူတို့မလျှောက်မလို့ကြားပေးရတော့သူတို့ရှိကိုလည်းဟာလာဒီအိန္ဒိယကိုလည်းတမ္ပါလီသွားခဲ့လေကမာရီယာပြောခဲ့လေ EU ရဲ့ကြားပေးမှုတွေရှိရဆိုတော့သူတို့မလျှောက်မလို့စကားတော့ပြောပါလိမ့်မယ်နော်ဒီအမျိုးသားအော်ဒီဒီဒါစီရဲ့ကိစ္စမျိုးတော့တော့သတ်တူလို့ပြီးလို့ဒရုန်းနဲ့ဒါရီကိုမြင်မြင်တွေ့ရင်လည်းဆိုတဲ့စကားတော့တော့သူပြောကောင်းပြောပါလိမ့်မယ်ဒါပေမဲ့သူတို့အဓိကတော့အကြောင်းရင်းကတော့ဒီရတော့မဟုတ်ပါဘူးသူတို့ရဲ့ဒီအကျိုးစီးပွားကိစ္စနဲ့ပတ်သက်ပြီးတော့တော်ရကိစ္စပါဒီအိန္ဒိယကဗမာပြည်ကိုကြားပြီးနေတဲ့အခြေအနေမျိုးအခုချိန်မှာလုံးဝမရှိဘူးလို့ကျွန်တော်ဟိုယူဆထားပါတယ်နော်အိန္ဒိယလာအခုချိန်မှာသူတို့ကဒီကလိုမှာလိုအပ်နေတဲ့ဒီဆိုင်ကိစ္စဒီသူ energy supply ပေါ့နော်ဒီဒီဟာတွေကိုသူတို့ဘာမှဒီစက္ကန့်လေးရိုက်လို့ရဲ့ကိစ္စနော်နောက်ဒီနေရက်မှာရှင်းနေတဲ့ဒီသူတို့ရဲ့နာလာလဲဟုတ်လားတကယ်တော့လေရဲ့ကိစ္စ
ဟုတ်ကဲ့ခင်ဗျအဲ့တော့အခုကျွန်တော်တို့ဆွေးနွေးသွားတဲ့အတိုင်းဆိုလို့ရှိရင်ကျွန်တော်တို့အားလုံးကလည်းပဲဒီအိန္ဒိယအရာကြီးကြီးတွေရဲ့မြန်မာနိုင်ငံခရီးစဉ်ဟာတကယ်တမ်းကျတော့သူတို့နိုင်ငံအကျိုးစီးပွားစီးပွားရေးလုပ်ငန်းတွေကိုစောင့်ချပြီးဆွေးနွေးဖို့သွားတယ်ဆိုတာမျိုးပဲယူဆထားကြတာပေါ့လေအဲ့ဒီလိုဆိုလို့ရှိရင်ကျွန်တော်ဒီနေရာမှာနောက်တစ်ခုဒီဆက်ပြီးတော့ဆွေးနွေးစေချ ကုလသမဂ္ဂအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားကြတယ်လာကြတယ်နော်ဒီလိုသွားကြတဲ့အခါမှာတခါတည်းလည်းပဲဝင်ဝင်မပေးဘဲနဲ့ဟိုလက်မခံတာတွေရှိတယ်တခါတည်းလည်းပဲလက်ခံလိုက်တယ်အဲ့တော့ဒီလိုကုလသမဂ္ဂအထူးကိုယ်စားလှယ်ကိုလက်ခံတာရယ်ဆိုတာမျိုးကပြန်ပြီးတော့နောက်ကြောင်းကိုကြည့်လိုက်လို့ရှိရင်လူငွေကောင်စီမှာမြန်မာနိုင်ငံအရေးကိုဆွေးနွေးတော့မယ်ဆိုတာမျိုးဒီ နိုင်ငံတကာရဲ့PR ကိုရောပါသွားစေခြင်းနဲ့ရည်ရွယ်ချက်နဲ့စစ်ဆိုးရကလက်ခံတာမျိုးတွေတွေ့ဆုံတာမျိုးတွေလုပ်ခဲ့တယ်ဆိုတာကျွန်တော်တို့အများကြီးတွေ့ရတယ်အဲ့တော့ဒီကုလသမဂ္ဂအထူးကိုယ်စားလှယ်ကဘာမှတိတိကျကျမြန်မာနိုင်ငံပေါ်မှာလုပ်နိုင်တာမဟုတ်ပါဘူးသူတို့လာတဲ့အချိန်မှာကြည်ကောင်းအောင်ပဲပြောလိုက်မယ်ပြီးသွားတာပဲဆိုတာမျိုးနဲ့လှက်ပတ်ပြီးတော့များလုပ်နေတာလားမြန်မာစစ်ဆိ
ပဲဟိုခုနအစဦးကမောင်ကြီးဆွေးနွေးတယ်လို့ပေါ့ဗျာဒီမစ္စတာကံပါကြီးကရဲ့ဒီအိန္ဒိယကြီးစင်အောင်မြင်သလားမအောင်မြင်ဘူးသလားဆိုတာတဲ့ဒီမစ္စတာကံပါကြီးကြိုးစားနေတဲ့သူ့ကိုဒီအိန္ဒိယနိုင်ငံများကထောက်ပံ့ကူညီဖို့ဆိုတဲ့ကိစ္စအောင်မြင်သလားဆိုတာကျွန်တော်ခြုံချင်းသိတာပါတယ်ခုဘာပြောဒီတမမဒီနိုင်ငံကြီးကဖိအားပေးမှုတွေမြင်းနေတဲ့အချိန်နောက်ကတရုတ်အစိုးရကကိုကနီနီကကဖိအားပေးတဲ့အချိန်မျိုးမှာဒီမြန်မာစစ်ကောင်းဆောင်တွေကမစ္စတာကံပါကြီးကိုမြန်မာနိုင်ငံနဲ့လာခွင့်ပြုတယ်လက်ခံဆွေးနွေးတာရရှိတယ်သို့တော်လည်းတကယ်တကယ်မှာကြတော့မစ္စတာကံပါကြီးအကြံပြည့်တဲ့ဒီပုံမှာသူတို့ဆိုတစ်ချက်လေးပုံမှာလိုက်နာဆောင်ရွက်တာမရှိဘူးခင်ဗျာဟန်ဆောင်ဟန်ပြဂရီကဝတ်ပြည်တာရှိပြီးတော့တကယ်တကယ်မှာလက်တွေ့ဂရီတွေလက်တွေ့အကောင့်တွေမှာပေါ်တာလည်းရှိတယ်ဆိုတော့မစ္စတာကံပါကြီးအကူယုံကြည်တယ်လို့ပေါ့ဒီတရုတ်ဆိုတာအိန္ဒိယဆိုတာကတကယ်တမ်းမစ္စတာကံပါကြီးကိုထိရောက်ကူညီသလားဆိုတော့ကျွန်တော်မြင်တာအကူညီတာမတွေ့ရဘူးအဲဒီလိုအနေနဲ့မစ္စတာကံပါကြီးကြည်ဝင်ခွင့်ပြသရဖို့အတွက်တစုံတရာပံပိုးကောင်းပံပိုးနိုင်လိမ့်မယ်သို့တော်လည်းမစ္စတာကံပါရဲ့စကားတွေကိုနားဖတ်စီကောင်းတဲ့လက်ခံနားထောင်ဖို့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကထုတ်ပြန်ထားတဲ့ဒီ presidential statement အတိုင်းလိုင်းနာဆောင်ရွက်ဖို့အတွက်မစ္စတာကံပါရဲ့စကားကြီးနားထောင်အောင်နားဖတ်စီကောင်းတဲ့ကိုဖိအားပေးနိုင်တဲ့အတိုင်းဒါသို့မဟုတ်ဖိအားပေးခဲ့တဲ့အတိုင်းဒါလုံးဝမရှိဘူးဆိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီကိစ္စမှာလည်းကျွန်တော်တို့ပြန်ကြည့်လို့ရှိရင်ဒါမစ္စတာကံပါကြီးပါဝင်ဒီကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အားနည်းချက်လို့တော့ကျွန်တော်တို့မယူဆဘူး။အဓိကကသူတို့ရဲ့ mandate ပေါ့ဗျာ။ဟုတ်ဒီကုလသမဂ္ဂအထူးကိုယ်စားလှယ်တွေကတကယ်ကြတော့အထူးထွေးမှုရေးမှုချုပ်ရဲ့ကိုယ်စားလှယ်တွေဖြစ်တယ်။ဒီအထူးထွေးမှုချုပ်ကိုနိုင်ကလည်းမြန်မာအရေးပြဿနာကိုရောပြင်ရှင်းမှုအတွက်ဒီအထူးညီလာခံကနေသူ့ကိုကိုယ်စားလှယ်တာဝန်အနှင်းထားတယ်။ဆိုတော့အထူးညီလာခံဆိုတာလည်းဘာအာဏာမှမရှိတဲ့အဖွဲ့အစည်း။ဆိုတဲ့အခါကျတော့အာဏာမရှိတဲ့အဖွဲ့အစည်းကနေပြီးတော့ကိုစားပြုတာဝန်ပေးရထားတဲ့အတွက်ကြောင့်မလို့ဒီအထွေထွေတွင်းမှုချုပ်ဘန်ကင်မွန်ရဲ့ဒီလုပ်ပိုင်ခွင့်ကအင်မတန်မှကျဉ်းမြောင်းပါတယ်။ဒါကြောင့်မို့လဲသူစေလွတ်တဲ့သူ့ရဲ့တန်တမန်တွေပုံမှန်နားပါအခုလိုမျိုးဟိုပမာမကန့်ဆက်ဆံပြီးတော့သူတို့ရဲ့စကားကိုနားမထောင်တာပါ။ဆိုတော့အခုအချိန်မှာကျွန်တော်ပြန်သုံးသပ်ဖို့လိုတာကတော့ဒီအထွေထွေတွင်းမှုချုပ်ဘန်ကင်မွန်အနေနဲ့သူ့ရဲ့ mandate ကိုသူညှင့်တင်ဖို့လိုပါတယ်။သူဟာကုလသမဂ္ဂအထွေထွေညီလာခံကကိုယ်စားလှယ်တယောက်တည်းမဟုတ်ဘဲနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံပုံပုံကိုရတဲ့တာဝန်ပေးရတာလူဒီကဖြစ်တယ်ဆိုတာမျိုးသူပြသဖို့လိုပါတယ်။ဒါကြောင့်မို့သူကိုယ်၌ကခုချိန်မှာအရေးတကြီးလိုအပ်တာကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီကိုယ်စားလှယ်ပြုတ်ခွင့်ကိုတောင်းဆိုဖို့အရေးတကြီးလိုအပ်နေပါတယ်။ပြီးတော့သူကိုယ်နဲ့မြန်မာနိုင်ငံကိုတွားရောက်ပြီးတော့မြန်မာစစ်ကောင်ဆောင်တွေကိုဒီကုလသမဂ္ဂရဲ့အကြံဦးချက်တွေပေါ်မှာဟိုကျွင်းချက်မရှိနဲ့အများဆုံးလိုက်နာစားဖို့ကိုယ်တိုင်ကိုယ်ကျဖိအားပေးတင်ပါတယ်။ဒါဆိုလို့မှမဟုတ်ဘဲနဲ့အခုလိုမျိုးမစ္စတာကံပါကြီးကိုပဲဒီသားတွေကိုတွတ်လိုက်တစုံတရာပြေဝင်ရဖို့ကြိုးစားလိုက်နေပဲဟိုတန်တရာလဲနေမှာဆိုလို့ရှိရင်ဒီဘက်မှာနားအပါတော့သူတို့ရဲ့ဒီမခံလေးသားပြစ်မှုကိုအမြင်ဆုံးပြနေပါပြီ
ဒီကုလသမဂ္ဂရဲ့အကြံပေးချက်တွေကမလက်မှတ်တွေလိုက်နာဆောင်ရအောင်သူကိုယ်တိုင်ကြီးကြီးကြကြစောင့်ရဖို့လိုပါတယ်ခင်ဗျာဒါကျွန်တော်မြင်တာပါကျွန်တော်အောင်နေပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ခုနကကိုအောင်မြင်ပြောသွားတဲ့ဟိုကုလသမဂ္ဂအတွင်းမှာကျွန်မမန်ဒိတ်ပေါ့နော်ဆိုတော့လောလောဆယ်မှာဟိုတရုတ်နဲ့အိန္ဒိယနဲ့ဟိုကြီးရတဲ့ပုံစံငါဆိုလို့ရှိရင်တို့ရောမြန်မာပြည်
လုံခြုံရေးကောင်စီကိုတာဝန်ခံရမယ်ဆိုအဲ့ဒီတစ်ခုကိုတော့ကျွန်တော်ထောက်ခံပါတယ်နောက်တစ်ခုပြဿနာကတော့အခုလုံလာတဲ့ strategy ပေါ့နော်ဒီမဟာဗျူဟာနဲ့ပတ်သက်လို့ data တွင်နိုင်ငံတွေကိုတိုက်တွန်းဖို့ဆိုတဲ့မြန်မာဒီထက်ပိုပြီးတော့မဟာဗျူဟာကြကြလုံဖို့တင်နေအိန္ဒိယမြန်မာဆက်ဆံရေးတရုတ်မြန်မာဆက်ဆံရေးတရုတ်နဲ့အိန္ဒိယမြန်မာနိုင်ငံပေါ်မှာမဟာဗျူဟာအရဘယ်လိုစဉ်းစားသလဲမြန်မာနိုင်ငံကအိန္ဒိယနဲ့တရုတ်နိုင်ငံကြားမှာအာဆီယံကြားမှာဘယ်လိုကစားနေသလဲဆိုအဲ့ဒီဟာတွေကိုတိတ်မကြဒေကင်တုန်းကလည်းဟို ICG ပေါ့နော်ဒီ International Crisis Group ကအကြံပြုချက်ရှိပါတယ်ဟိုဒေတာတွင်းနိုင်ငံတွေကိုတည်တံ့တွေးဆောင်မြန်မာရေးကိုဘယ်လိုတွန်းအားပေးမလဲဆိုတာဆွေးနွေးရဲဆိုတာမျိုးကိုအဲ့ဒီ idea မျိုးလေးကိုကျွန်တော်သဘောကျတယ်ဆိုတရုတ်နဲ့အိန္ဒိယကြတော့မြန်မာကတရုတ်ဘက်ကိုကပ်လိုက်အိန္ဒိယကိုကပ်လိုက်ဆိုအိန္ဒိယပူရသောမှာတရုတ်ကကြောက်တရုတ်ကပူရသောမှာအိန္ဒိယကြောက်ဆိုအနေအထားမျိုးဖြစ်နေတဲ့အခါမှာဟိုတနိုင်ငံချင်းလုံးနေတဲ့အလုပ်ကအလုံးမဖြစ်ဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကောင်းနိုင်ခုပြောလို့ပါပဲမြန်မာစစ်အစိုးရကလည်းပဲအင်မတန်ပါနာလိမ်မာပြီးတော့ဒီတရုတ်နဲ့အိန္ဒိယနိုင်ငံကြီးနှစ်နိုင်ငံကိုတစ်ဖက်နဲ့တစ်ဖက်ကစားပေးနေတယ်ဆိုတာလည်းကျွန်တော်တို့မြင်နေရတာပဲလေအဲ့တော့မြန်မာနိုင်ငံကတရားစာရပစ္စည်းတွေကိုသူတို့ဈေးပေါ်ပေါ်နဲ့အလွယ်တကူရနေတဲ့အချက်ကိုကြည့်ပြီးတော့မြန်မာနိုင်ငံဒီမိုကရေစီရတာမရတာအသာသာတို့လိုချင်တာရရင်ပြီးရောဆိုတဲ့သဘောမျိုးတွေလှုပ်ဆောင်နေတယ်လို့ကျွန်တော်တို့လည်းသုံးသပ်မိပါတယ်ကိုစံမိုးဝေရောဘယ်လိုများမြင်လဲခင်ဗျဟုတ
်ကဲ့ကျွန်တော်အမြင်ကတော့ဒီရှင်းနေတော့ဆိုရင်မြန်မာကျွန်တော်ကတော့ခုနကဘော်လိုက်တော့သူမျိုးကိုအောင်လင်းတို့ပြောလို့အဲ့ဒီဟာကိုလိုက်ပြီးတော့လေတောက်ခံနေတာချက်ပြီးကလာတော့မပြေဘူးကျွန်တော်အကင်းမြင်ပါတယ်အဲ့ဒီတိုင်းပဲရှိပါတယ်ပါလို့လဲဆိုတော့ဒီဗမာကဒီဟာကိုကစားနေတာပါနော်ဒီအိန္ဒိယကိုဆွဲခေါ်လိုက်တာကတရုတ်နဲ့ဘယ်လက်စ်ကတော့နော်တရုတ်နဲ့ဒီဟိုမင်းတို့တရုတ်ကြီးမရှိလို့ရှိလို့ရှိတယ်ငါတို့ပါဒီမှာအိန္ဒိယရှိပါတယ်ဆိုတော့ဒါပေမဲ့အိန္ဒိယမှာတကယ်တမ်းဗမာပြည်ကိုဟိုနည်းနည်းဆိုင်ဆိုင်ကြီးအားပေးနိုင်လို့ဖြစ်တော့အမျိုးမရှိပါဘူးအိန္ဒိယကလည်းအခုချိန်မှာကဒီတရုတ်နဲ့လိုက်ပြီးတော့တရုတ်ဗမာပြည်မှာရှိတဲ့ဒီသူ့ရဲ့ဟိုအတူများအဲ့တော့အဲ့ဒီဟာလေသူတို့အခုဒီဒီကွန်ဂရက်ဆိုင်ပါတီရဲ့ဒီဒုတိယလမ်းကြောင်းပေါ့နော်ဒီဒီလော့ကစ်ဒီအချိန်ရဲ့အချိန်ရောဝါဒသူကျင့်သုံးလာတဲ့အချိန်မှာဒီအိန္ဒိယကတော့ဒီအာရှယာဘက်ကရောတရုတ်ကရောတရုတ်ဗမာပြည်ဘက်ကတရုတ်ရဲ့ဒီဒီအိန္ဒိယသမုဒ္ဒရာအချောင်းမှာရောဒီဗမာပြည်ဘက်မှာရောသူတို့ပါရီလေဒီတို့နိုင်တယ်လေ။ဒီလိုရခြေလမ်းကိုဘလော့ဆောင်ကြည့်မယ်လေ။ဒါလို့ဘဝဒီသက်သာစီမောရေးပြီးရောငါတို့ဒီတိုင်းနေမျိုးဘဝဒီမှာရှိတဲ့ဟာတွေကအကျိုးရတဲ့ဟာငါတို့ပါများအကျိုးထူးမှလဲဆိုတာတွေကိုသူစဉ်းစားနေပုံရပါတယ်။နောက်တစ်ချက်ကဘာလဲဆိုတော့ဒီကျွန်တော်ဖြစ်တယ်မှာတော့ဒီကုလသမဂ္ဂသူတင်းမှုချုပ်ကဘဝဒီကိုဟိုရောတော့မတော်ရှင်တဲ့အစ္စအုပ်ကိုပြောရမယ်ဆိုချင်တော့ဒီအရင်ကတုန်းကလည်းကုလသမဂ္ဂသူတင်းမှုချုပ်ဟောသူဘုရားဝိတ္တရှိတဲ့ခါလင်းပြီးပါပြီ။သူပြန်လို့ရှိနေပေါ်လာပြီ။ကြောင်းရည်လုံးနေလို့ဒေါန်းဆန်းသူကြီးကိုလုပ်ပေးနေလို့ဆိုတဲ့ဟာမျိုးကျွန်တော်မှတ်မိတော့ပြောလို့ရှိရင်ဘူးထဲမှာလို့တော်တယ်ဒီအာဆီယံမှာလို့ဒီအဲ့ဒီမှာတစ်ခါချက်ခဲ့ပြီးပါပြီ။အဲ့တော့ဘုရားကသူရှင်မှုရုပ်အနေနဲ့တော့ဒီမှာလေးကိုတစ်ခါတွားပြီးတော့နောက်ရှင်လုပ်ဖို့ဆိုတာကတက်ပြီးတော့အလင်းညာခံရလို့ရှိရင်သူ့မှာဆက်ကွဲမယ်ဆိုတဲ့ဟာမျိုးလို့သူကတော့စဉ်းစားနေတဲ့မှုလို့သူရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်စိတ်ထင်တော့အမားဒီအကိကတန်တလာရေးရပြစပြနေတဲ့ဒီပြရပြနေတဲ့ဟာလူလူကြီးကောင်းစီပါပဲ။ဒီကဗမာပြည်ကြီးနဲ့ပတ်သက်ပြီးတော့ဘောချန်ဆူဒါနဲ့ဆက်တဲ့ဒီဟိုက အချင်းကြီးတင်ပြီးလို့ကျွန်တော်တို့လိုပါလိမ့်မယ်ဒီအားတွေကိုသူကျိုးပန်းတဲ့နေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ဒီကုလသမဂ္ဂရဲ့အခမ်းကဏ္ဍမှာလုံခြုံရေးကောင်စီအနေနဲ့ပို့ပြီးတော့တိတိယောက်ယောက်เนาะမြန်မာအစိုးရဘက်မှာတိတိယောက်ယောက်ဒီအရေးယူဆောင်ရွက်ပေးနိုင်မှုအတွက်ဘယ်လိုအခြေအနေလိုအပ်လာမလဲဆိုတာเนาะဘာတွေလုပ်ဖို့လိုမလဲဆိုတာဒီမှာအမေရိကန်ပြည်ထောင်စုမှာကုလသမဂ္ဂဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အကျွမ်းတွင်ရှိနေတဲ့ကိုအောင်နေအောင်ပဲကျွန်တော်မေးချင်ပါတယ်ခင်ဗျဘယ်လိုများဒီလှုပ်လို့ gain လို့ဘယ်လိုလိုအပ်ချက်တွေရှိလာမလဲဆိုတော့နည်းတော့ပြောပြပါအောင်ခင
်ဗျဒီလိုပါဒီလုပ်ငန်းကောင်စီမှာမြန်မာပြည်နဲ့ပတ်သက်တဲ့ဒီဆုံးဖြတ်ချက်တွေကိုဟိုအမေရိကန်ပြည်ထောင်စုကဦးဆောင်ပြီးတည်သွင်းခဲ့ပြီလေတည်သွင်းခဲ့ပြီးတဲ့အဲဒီတော့ဆိုရင်ဒီရုရှားနဲ့တရုတ်ကပြည်တော်ကသွင်းပယ်ချခဲ့တယ်ဒါကကုနာဥစ္စာမှုကြီးပြောသလိုပါကျွန်တော်တို့ကတခါပယ်ချအငင်းပယ်ခင်းရောက်နေဟိုရက်တန့်သွားလို့မရပါဘူး။တုံရင်းပါစီမှာကျွန်တော်တို့ကအမြဲတမ်းထပ်ပြီးတော့ဒီလိုမျိုးအဆုံးဖြတ်ချက်တွေထပ်ပြီးကြိုးစားပြီးတင်နေဖို့လိုပါတယ်။အခုဆိုလို့ရှိရင်ဟိုပထမတွေးစားချက်ကဟိုပထမကြံစည်ထားချက်ကတော့ဒီကေလို့မစ္စတာကမ်ပါကြီးဒီတစ်ခေါက်ပမာပြီးကိုသွားခွင့်ရခဲ့တယ်ရှိတော့အဲဒီခီးစဉ်ကထွက်လာတဲ့အဖြေကိုကြည့်မယ်။အဲဒီခီးစဉ်ကထွက်လာတဲ့အဖြေဟာဒီနေ့နှစ်သက်ဖွေရမရှိဘူးဆိုလို့ရှိရင်နောက်တစ်ခါလုံငင်းကောင်စီမှာမြန်မာရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တရဒီတစ်ခါတော့အရင်လို non binding resolution မဟုတ်တော့ဘဲနဲ့ binding resolution ပြီးတော့ဒီအထူးသဖြင့်ဒီ global arms embargo ပေါ့နော်ဒီနိုင်ငံတကာလည်းနဲ့ရောင်းချမှုပြေပင်ရစရှိရဲ့အရေးယူမှုတွေပါတဲ့ဒီဆုံးဖြတ်ချက်မူကြမ်းတရကိုတင်သွင်းမှုပထမဆွေးနွေးညှိနှိုင်းတာတွေရှိပါတယ်အခုတော့ဗီဇာကံပိုင်ဒါကဘီကိုပြန်သွားလို့ရတယ်မရတယ်ကျွန်တော်တို့စောင့်ကြည့်နေကြမလို့တော့ပါဘူးခုလိုနာပါကသူ့ရဲ့ seven step roadmap ကိုဟိုတပတ်သက်ဆက်ပြီးတော့လုပ်တော့မယ်ဟလာမကြခင်မှာဒီဖွဲ့စည်းပုံအခြေဥပဒေနဲ့ပတ်သက်တဲ့ဆန္ဒခိုင်ခွဲကိုလည်း2008မေလမှာကျင်းပတော့မယ်ဟလာရွေးကောက်ပွဲအတွက်ကိုလည်း2010မှာကျင်းပတော့မယ်အဲ့လိုကြေညာခြင်းအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီဒီ presidential statement ပါကျင်းပတောင်းဆိုချက်တရားလို့တပတ်သက်ညှင်းပယ်လိုက်ပါပြီဒီအချိန်မှာတော့ဒီစားကံပါပြန်သွားလို့ရသည်ဖြစ်စေမရသည်ဖြစ်ကျွန်တော်တို့အဲ့ဒါကိုစောင့်ကြည့်နေကြမှာလို့တော့ပဲနဲ့ဒီကျွန်တော်တို့အနေနဲ့ကတော့ဒီအမေရိကန်ပြည်ထောင်စုဒီ United Kingdom ပြင်သစ်အစရှိတဲ့နိုင်ငံတွေကိုအခုစပြီးတိုက်တွန်းတော့မှာကတော့မြန်မာပြည်နဲ့ပတ်သက်ပြီးလူငင်းကောင်စီမှာဒီဆုံးဖြတ်ချက်တရားကိုအများဆုံးတင်သွင်းဖို့တကယ်လည်းတစ်ဖက်ကတရုတ်နဲ့ရုရှားတို့ကများဗီဒီယိုပေါ်ကသုံးမယ်လို့ချင်းချောက်ခဲ့ရင်တောင်မှပဲကျွန်တော်တို့ဒါကိုသူတို့နဲ့အတိုက်ခံရင်ဆိုင်ပြီးတော့ဟိုလူငင်းကောင်စီရဲ့အရေးယူမှုတစ်ခုရအောင်ကြိုးစားဖို့ကျွန်တော်ကိုစီရုံးလို့ဆိုကြမှာပါအဲ့လိုနေရာမှာသူအရေးကြီးတာကတော့ဒီအထွေထွေတွင်းရေးမှုချုပ်ဘန်ကင်မကိုနိုင်ကိုကဟိုဥဆောင်ရပြည်ဖို့လိုပါတယ်ဒါလည်းအရေးကြီးတဲ့အချက်တည်းပါဟိုသူ့ရဲ့တန်တမာကိုနားဖတ်ရှုစုမခံလေးစားပြလိုက်ပြီးသူ့ရဲ့အကြံပြုချက်တွေကိုလည်းမနားဖတ်ရှုစုညင်းပယ်လိုက်ပြီးအဲ့လိုချိန်မှာသူကိုနိုင်ကိုကစုံရင်းကောင်စီကသူ့ကိုထောက်ခံပန်ပို့ဖို့စာကိုသူကိုနိုင်ကတရားဝင်တောင်းဆိုသွင်းတာပါဆိုတော့တစ်ဖက်ကဒီအမေရိကန်ပြည်ထောင်စု United Kingdom ပြည်ထောင်စုအရှေ့နိုင်ငံတွေကဥဆောင်ပြီးတော့လုံဒီဆုံးဖြတ်ချက်တရားကိုတင်သွင်းသလိုဒီဘန်ကင်မကိုနိုင်ကလည်းဒီဆုံးဖြတ်ချက်ကိုထောက်ခံမယ်အဲလုံငင်းကောင်စီဝင်နေကြတဲ့တရုတ်နဲ့ရုရှားတို့သူကိုယ်တိုင်မြစ်တရခံတယ်ဆိုလို့ရှိရင်တော့ဒီအချမ်ပီဒီဆုံးဖြတ်ချက်တရားဟာဟိုတိတ်ခက်ခဲမရှိပဲကြားမယ်အလားလာလို့ရှိပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဆက်ပြီးတော့ဆောက်ရှားဆောင်ရွက်ကြရမှာပါကြံသားနေလို့မရပါဘူ
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒီမစ္စတာကမ်ပါရီကအခုလာမယ့်အီဗီလာရဲမှာတော့မြန်မာနိုင်ငံကိုဝင်ခွင့်ရမယ်လို့တော့သတင်းတွေကထွက်နေတာပေါ့လေအဲတော့အဲတော့မစ္စတာကမ်ပါရီအဲ့ဒီတစ်ခေါက်သွားပြီးတော့ပြန်လာတဲ့အခါမှာဗာရီကြားအောင်မလဲဆိုတာခုနကဥအောင်နေပြောပြသလိုပဲသူ့ရဲ့တွေးရှိချက်တွေပေါ်မှာကုလသမဂ္ဂလုံခြုံရေးကောင်စီကဆက်လက်ပြီးတော့အရေးယူဆောင်ရွက်သွားမယ်နောက်ပြီးတော့တစ်ဖက်ကလည်းပဲကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဒီဗာရီဆက်ပြီးတော့လှုပ်တင်လှုပ်ထွက်တယ်ဆိုတော့ဒီတစ်ဖက်ကနေပြီးတော့ဒီကြံတဲ့နိုင်ငံတွေကနေပြီးတော့ဆက်လက်ပြီးတော့ကြိုးပမ်းနေမယ်ဆိုလို့ရှိရင်တော့နည်းနည်းထိရောက်မှုရှိတဲ့အပြေလေးများထွက်လာမလားဆိုတာကျွန်တော်တို့မျှော်လင့်ရမှာပေါ့ဗျာအဲ့တော့ဒီနေ့ကျွန်တော်တို့ရတဲ့အချိန်ပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီနေ့စကားဝိုင်းကိုတော့ဒီမှာပဲကျန်းသားဟာမှာဖြစ်ပါတယ်ခုနကတယ်လီဖုန်းလိုင်းအခြေအနေမကောင်းတဲ့အတွက်ကြောင့်တချို့နေရာတွေမှာအသံမကြည်မလင်ဖြစ်သွားတာကိုလည်းပဲတောင်းပန်အပ်ပါတယ်ခင်ဗျအခုစကားဝိုင်းမှာပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်အမေရိကန်အခြေစိုက်အမေရိကန်ပြည်ထောင်စုမြမအရေးလှုပ်ရှားမှုအဖွဲ့မူဝါဒညွှန်ကြားမှုဥအောင်တင်ထိုင်းနိုင်ငံအခြေစိုက် network media သတင်းနဲ့ media ကွန်ရက်အဖွဲ့ editor ဦးအောင်နိုင်နဲ့မြန်မာသတင်းသမက်က BMA အဖွဲ့အတွင်းမှဦးဆန်မှုဝေတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြတယ်ခင်ဗျာတောတာရှင်ပေါင်းကိုစိတ်နှပြတမ်းမှရှင်နှောင်းတော်မူကြပါစေ